COVID-19 ကာယောဂါတံခန်းနေရချိန်မှာပဲကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံအနောက်မြောက်ပိုင်းအီကွေဒေါပြည်နယ်မှာအီဘိုလာရောဂါဖြစ်ပွားမှုတိုးလာတာနဲ့ရင်ဆိုင်နေရတယ်လို့ WHO အကြီးအကဲ Tedros Ghebreyesus ကကြေညာပြည်နယ်မှာပြောပါတယ်။အီဘိုလာရောဂါဖြစ်ပွားမှုဟာ COVID-19 တို့တခြားကူးစက်မြန်ရောဂါတို့လိုပဲနိုင်ငံတကာနိုင်ငံအတွက်အန္တရာယ်ရှိတာမဟုတ်ဘဲတကမ္ဘာလုံးအတွက်ပါအန္တရာယ်ရှိတဲ့အတွက်အမြန်တုံ့ပြန်ဆောင်ရွက်ဖို့နဲ့အစစ်မြစ်သတိပေးချက်တွေထုတ်ပြန်ဖို့လိုအပ်တယ်လို့လည်း WHO အကြီးအကဲကပြောပါတယ်။